သမရအိုဘားမားရဲ့မိကွန်းပြောကြားပြီးတယ်လို့ပဲပေါ့နော်ဒီအထွေထွေညီလာခံကြီးရဲ့ဘေးဘက်မှာသမရအိုဘားမားဟာဒုက္ခသည်များဆိုင်ရာအထူးထိပ်သီးညီလာခံတရက်ကိုလည်းတာဝန်ယူကျင်းပခဲ့ပါတယ်အကြောင်းစုံကိုတော့ဒေါ်လာလာတန်းကတင်ပြမှာပါရှင
်ဒုတိယကမ္ဘာစစ်ကြီးအပြီးအဆိုးရွားဆုံးဒုက္ခသည်များအခြေအနေကိုဖြေရှင်းနိုင်မှုနိုင်ငံတကာရဲ့ဝိုင်းဝန်းထောက်ခံမှုကိုရရှိစေဖို့ရည်ရွယ်ပြီးအခုလိုဒုက္ခသည်များဆိုင်ရာညီလာခံကိုကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ဘေးဘက်မှာကျင်းပခဲ့တာဖြစ်ပါတယ်။ညီလာခံကျင်းပရခြင်းအကြောင်းနဲ့ပတ်သက်လို့သမ္မတဥပမကသူ့ရဲ့ရည်ရွယ်ချက်ကိုပြောခဲ့ပါတယ
်။ And I'm here today. I called this summit because this crisis is one of the most urgent tests of our time, our capacity for collective action. It tests
ကျွန်တော်ဒီနေ့ဒီညီလာခံကြီးကိုခေါ်ယူရခြင်းကတော့ကျွန်တော်တို့အခုရင်ဆိုင်နေရတဲ့ပြည်ပကကြီးဟာမျက်မှောက်ခင်မှာအဆိုးရွားဆုံးအခြေအနေကိုရောက်နေလို့ပါပဲ။ဒီပြဿနာကြီးကိုစူပေါင်းဖြေရှင်းကြရမှာဖြစ်ပါတယ်ဒီပဋိပက္ခကိုအဆုံးသတ်စေဖို့အတွက်အကဲဆန်းမှုတွေကိုလည်းကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်ကမ္ဘာမှာစေဘေးဒဏ်ရောက်ဒုက္ခတွေအများဆုံးရှိတဲ့နိုင်ငံ၃နိုင်ငံဟာဆီးရီးယားအာဖဂန်နစ္စတန်နဲ့ဆိုမာလီယာတို့ဖြစ်ပါတယ်ကျွန်တော်ဒီနေ့အထွေထွေညီလာခံကြီးမှာပြောကြားခဲ့တဲ့အတိုင်းအကြမ်းဖက်မှုကိုအရေးယူခြင်းမရှိဘဲလစ်လျူရှုနေတာဟာဘလို့မှခွင့်လွှတ်နိုင်စရာအကြောင်းမရှိပါဘူ
း2015ခုအတွင်းစေဘေးဒဏ်ရောက်ဘာသာရေးပဋိပက္ခတွေကြောင့်နဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ဒုက္ခသည်အရေးအတွက်ဟာကမ္ဘာပေါ်မှာ 65.3 တန်းရှိခဲ့ပြီးဒါဟာ2005ခုနှစ်ခါတည်းစာရင် 39.5 တန်းတိုးလာတာဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကဖော်ပြထားပါတယ်။ခုလိုဒုက္ခသည်တွေအခြေအနေဆိုးရွားနေတဲ့အတွက်ကြောင့်လေအင်္ဂါနေ့ကသမ္မတဥပမာပြောကြားခဲ့တဲ့ထိပ်သီးညီလာခံမိကွန်းမှာသူသမီးအရွယ်မင်းကလေးငယ်တွေဒုက္ခရောက်နေတာကိုသူမလေးရှားမှာမြမအမျိုးသမီးဒုက္ခတဲ့တူတွေ့ခဲ့ရအကြောင်းကိုလည်းအခုလိုထောက်ပြသွားပါတယ
် Like the 16-year-old refugee from Myanmar that I met in Malaysia
ကျွန်တော်မလေးရှားမှာတွေ့ဆုံခဲ့တဲ့16နှစ်အရွယ်မြမအမျိုးသမီးလေးလိုပါပဲသူကပြောလို့တောင်မယုံနိုင်တဲ့လူကုန်ကူးမှုကျူးလွန်သူတွေရဲ့နှိပ်စက်မှုကိုခံခဲ့ရတာပါခေတ္တရဲ့ကြေးကြုံပါပဲသူ့လိုမင်းကလေးငယ်တွေဟာသူတို့ကိုတယောက်ယောက်ကများလာကေမလားဆိုပြီးတော့ညတိုင်းဆူတောင်းနေကြမှာဖြစ်ပါတယ
်သမရကပြီးခဲ့တဲ့နှစ်နိုဝင်ဘာလကမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့ကိုရောက်ရှိစဉ်မြန်မာနိုင်ငံကလူကုန်ကူးသူများရဲ့လက်ချက်ကြောင့်မလေးရှားကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာကိုသမရကအခုလိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်လက်ရှိကမ္ဘာပေါ်မှာဒုက္ခသည်များအများဆုံးရှိနေတဲ့နိုင်ငံ10နိုင်ငံရှိပြီးတူရကီပါကစ္စတန်လေဘနန်အီရန်အီသီယိုပီးယားအစရှိတဲ့နိုင်ငံတွေဟာအနည်းငယ်များဆင်းရဲကြတဲ့အပြင်အများအပြားကလည်းဒုက္ခသည်တွေအရေးဖြစ်ရှိရမှာအားနည်းနေကြတဲ့အကြောင်းလဲသမရကထောက်ပြပြောကြားသွားပါတယ်။ဒါကြောင့်ဒီနှစ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်အရေးအတွက်ကိုတိုးပြီးလက်ခံမှာဖြစ်တယ်လို့သမရကပြောခဲ့ပါတယ်
။ We resettle more refugees than any other nation. As president, I've increased the number of refugees we are resettling.to 85,000 this year which includes 10,000
ကျွန်တော်တို့အနေနဲ့ကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်ဒုက္ခသည်တွေကိုလာရောက်ခြေချခွင့်ပြုခဲ့တာအများဆုံးဖြစ်ပါတယ်။ခုလေတမန်တော်တဦးအနေနဲ့အမေရိကန်ပြည်ထောင်စုမှာဒီနှစ်လာရောက်ခြေချနေထိုင်မဲ့ဒုက္ခသည်ဦးရေကို8,000ကျော်အထိတိုးခဲ့ပြီးဒီထဲမှာဆီးရီးယားကဒုက္ခသည်10,000ပါဝင်ပါတယ်။ဒုက္ခသည်တွေလက်ခံရမှာလဲတင်းတင်းကြပ်ကြပ်စီစဉ်မှုတွေပြုလုပ်ခဲ့ပါတယ်။ညီလာခံကြီးကိုကျွန်တော်ခေါ်ရတဲ့အကြောင်းဟာအားလုံးကဝိုင်းဝန်းပြီးတော့ဒီချက်ပူလှုပ်ဆောင်ကြဖို့ဆော်ဩလိုတဲ့အတွက်ဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှဒီနှစ်လာရောက်ခြေချတဲ့ဒုက္ခသည်တွေနဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးကွန်ဂိုကဒုတိယနဲ့ဆီးရီးယားကတတိယလိုက်တာဖြစ်ပါတယ်။2019ခုမှလည်းဒီနှစ်ထက်ပိုပြီး30ရာခိုင်နှုန်းတိုးပြီးဒုက္ခသည်သင်းသောင်းကျော်လက်ခံဖို့ရှိတယ်လို့အမေရိကန်ကကတိပြုထားတဲ့ပြင်အမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့နိုင်ငံတကာအလှူရှင်တွေထံကလည်းအလှူငွေဒေါ်လာပေါင်းတန်း650ထည့်ဝင်ဖို့ခရီးတွေရရှိခဲ့ကြတယ်လို့လည်းသမ္မတကပြောခဲ့ပါတယ်။သမ္မတကခုလိုဒုက္ခသည်တွေအခြေအနေဆွေးနွေးနေချိန်မှာအကူအညီပေးခဲ့တဲ့ကုလသမဂ္ဂအပြင်ဆီးရီးယားဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဂျော်ဒန်အမေရိကလက်ပိုင်းဒုက္ခသည်တွေကိုလက်ခံခဲ့တဲ့မက္ကဆီကိုအနောက်နိုင်ငံတွေဖြစ်တဲ့ Sweden, Germany နဲ့ Canada တို့ကိုအထူးပဲကျေးဇူးတင်တဲ့အကြောင်းလေးသမရကပြောကြားခဲ့ပါတယ်ရှင်